မန္တလေးတိုင်းဒေသမားတပိတ်စခန်းကိုကူညီခဲ့တဲ့တက်ကြွလှှရှားသူခေါင်းဆောင်နှစ်ဦးကိုဩဂုတ်လ၄ရက်ဒီကနေ့မနေ့မှာလာရောက်အဖမ်းခံဖို့အာဏာပိုင်တွေကအဖမ်းဝန်းထုတ်ထားပါတယ်။ဒေသမားတွေတောင်းဆိုတဲ့အချက်နှချက်တွေကတိန့်စီကန်လေယာမြေပြန်လည်ရရှိရေးကိစ္စမှာမန္တလေးတိုင်းအစိုးရနဲ့သဘောတူညီမှုရခဲ့ပေမဲ့အဓိကအချက်ဖြစ်တဲ့ဖမ်းဆီးခံထားရသူတွေနဲ့အမှုရင်ဆိုင်နေရတဲ့တောင်းလေသမားတွေအားလုံးလူငင်းချမ်းသာခွင့်ပေးဖို့ဆိုတဲ့အချက်ကိုနှစ်ဖက်ဒီနိုင်လို့မရပဲတပိတ်စခန်းကိုဇူလိုင်လကုန်ပိုင်းကအာဏာပိုင်ကအကြမ်းဖက်ချုပ်ခွဲခဲ့ပါတယ်မင်းချင်းနိုင်ကအသေးစိတ်ကိုပြောပြမှာပ
ါ88မျိုးဆက်ကျောင်းသားခေါင်းဆောင်တွေလည်းဖြစ်မန္တလေးတိုင်းပဋိပက္ခရေးအရေးစစ်ဆက်ညှိနှိုင်းရေးကော်မတီဝင်တွေလည်းဖြစ်တဲ့ကိုအောင်သူနဲ့ကိုစိုးထီးတို့နှစ်ဦးဟာဇူလိုင်လလေကစတင်ခဲ့တဲ့မန္တလေးကတရင်နှစ်ပတ်ကြာလေသမားတပိတ်စခန်းမှာကူညီပါဝင်ခဲ့ကြသူတွေဖြစ်ပါတယ်ဒါနဲ့ပတ်သက်လို့လာရောက်အဖမ်းခံဖို့မန္တလေးရဲစခန်းကသူတို့နှစ်ဦးကိုမင်းကဖုန်းဆက်အကြောင်းကြားခဲ့ကြောင်းကိုအောင်သူက VOE ကိုပြောပါတယ
်။ဒီနန်းလေးအမှတ်တဲ့ရဲစခန်းကြီးကဖုန်းဆက်တယ်ပေါ့နော်။မနေ့ကဒီနေ့ရောဒီနေ့မနေ့ပိုင်းကိုသူတို့ရှိအရောက်လာခဲ့ပြီပေါ့။ဒီကခါတော့သူကတည့်ရတဲ့ထားတည့်ရတော့မထားဘူးပေါ့။ဒီကခါတော့အရန်အန်ဒီအချိန်အရန်ဆိတ်တယ်ပေါ့နော်။မရောက်လို့ရှိတာတဲ့ကိုအဲဒီလိုဆိုလို့ရှိရင်ဒီလိုအနေနဲ့ကာဝရာဆိုပြီးလိုက်ဆိုင်နေဆိုရဲအခြေအနေကိုသူကထုတ်ပြောတာပ
ါဒီအတိုင်းကမှာသူတို့ဘက်ကရဲစခန်းကိုတွားရောက်ဖမ်းခံခဲ့ပြီးနေပြန်လွတ်ပေးခဲ့တယ်လို့ဆိုပါတယ
်အဲ့တော့ရဲစခန်းမှာတွားပြီးအဖမ်းခံပါတယ်အဖမ်းခံနေဆိုရဲအပိုင်းကပါပဲဆိုရဲဆိုတော့သူတို့ကကျွန်တော်တို့ကိုအမှတ်ကရှင်းခိုင်းတယ်ပေါ့နော်ကျွန်တော်တို့အားလာတော့ဒီဟာကြီးကျွန်တော်တို့ဒါရုံနေဒီလိုကြီးဒီဥပဒေကြီးရာရှိကောင်းနေနဲ့ကျွန်တော်တို့ဒီလိုဒီပြည်သခန်းချိုးရဲချိုးရဲကျွန်တော်တို့တရားဆွဲရဲအဲ့ဒီဘက်မှာလည်းကျွန်တော်တရားရုံးနေဆိုတော့အရင်ကြီးရှိပြီးအဲ့ဒီတရားရုံးကြောင့်ရှိရင်လည်းကျွန်တော်တို့ရင်းဆိုင်မှာမဟုတ်ဘူးဆိုပြီးတော့အဲ့ဒီမျိုးကကျွန်တော်တို့အဖမ်းခံတုံးလာကြတော့ဒီကအဆက်ကိုညှိလိုက်ပါအောင်လဲဆိုပြီးတော့အဆက်ကိုရင်းပြီးတော့ကျွန်တော်တို့စီကံလာပြီးတော့ကျွန်တော်တို့ပြန်လို့ရပြီဆိုပြီးတော့ကျွန်တော်တို့ပြန်ထုတ်လိုက်
အခုနောက်ဆုံးအချိန်ရဲစခန်းကအဖမ်းခံဖို့အကြောင်းကြားလာတာနဲ့ပတ်သက်လို့တော့လက်တလောတွားရောက်အဖမ်းခံဖို့မရှိဘဲဩဂုတ်လ၈ရက်နေ့ရှစ်လေးလုံးလူထုလှုပ်ရှားမှုကြီးနှစ်ပတ်လည်ပြီးတဲ့နောက်ဩဂုတ်လ၉ရက်နေ့မှာပဲရဲစခန်းကိုတွားဖို့ရှိကြောင်းကိုအောင်သူကပြောပါတယ်သူတို့နှစ်ဦးကိုရင်းစုစီပုံမှန်နဲ့တရားဆွဲထားတယ်လို့ဆိုပါတယ်ဖမ်းဆီးခံထားရသူတွေနဲ့အမှုရင်ဆိုင်နေရတဲ့တောင်သူတွေအားလုံးလူငင်းချမ်းသာဝင်ပေးဖို့နဲ့သူတို့တင်းစီခံမြေယာရီပြန်ရဖို့အတွက်ရန်နေထီရဲ့တောင်သူလေသမားတွေဟာဇူလိုင်လလေကစပြီးမန္တလေးမြို့မှာတပိတ်စခန်းပွင့်တောင်းဆိုခဲ့ကြတာဖြစ်ပါတယ်။တောင်သူလေသမားတွေဟာသူတို့ဆန္ဒပြဖို့အတွက်သက်ဆိုင်ရာရဲ့ခွင့်ပြုချက်ကိုလည်းရယူခဲ့ကြောင်းကိုအောင်သူကပြောပါတယ်။မန္တလေးတိုင်းအစိုးရဖွဲ့ကလည်းတပိတ်မှောက်တောင်သူတွေနဲ့ညှိနှိုင်းဆွေးနွေးရမှာနောက်ဆုံး၃ချိန်မြောက်ဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုယ်တိုင်ပါဝင်ပြီးနှစ်ဖက်ပြည်လေရေးအပြန်အလှန်ဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ကိုယ်တိုင်ပါဝင်ခဲ့တဲ့ကိုအောင်သူကအခုလိုပြောပြပါတယ
်။ပထမစွန့်နေတဲ့လုံးသားတော့ခဏကစိတ်ငြိမ်းချမ်းသာခြင်းအင်းကြီးကလည်းသူစဉ်းစားပါမယ်ဆိုတာကိုပြောခဲ့တယ်။ပြီးတဲ့အခါကျတော့ကျွန်တော်အပြင်းအထန်ပြန်ပြီးတော့ထောက်ဝိုင်းတဲ့အခါကျတော့စိတ်ငြိမ်းချမ်းသာခြင်းအင်းကြီးကပြန်ဟိုက်နေတဲ့ဆန္ဒလေဆိုပြီးတော့အငြင်းခံနေရတယ်ပေါ့လေ။ကျွန်တော်တို့ရည်စွန့်နဲ့ပြီးသွားမှုဆိုတာကတော့သူကsometimes အဆင်အပြေလို့လိုက်ရောမှုတွေဒီလိုမျိုးတော့ကျွန်တော်ကကျွန်တော်တို့အဓိကကျွန်တော်ကောင်းထားတဲ့တောင်းတွေကိုဖန်ဆင်းတာဖြစ်ပြီးလို့ဆိုတဲ့အချက်ကတော့ဒါဒီအခုတည်းကတောင်းဆက်ထားလို့မှာပဲ
တောင်းသူတွေဘက်ကလည်းတရားစွဲခံထားရတဲ့သူတွေနဲ့ဝရမ်းပြေးတောင်းသူတွေကိစ္စပြေလည်အောင်ဖြေရှင်းမပေးမဖြစ်တပိတ်စခန်းကိုဆက်လက်ထားရှိသွားမယ်လို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ဇူလိုင်လ29ရက်နေ့မှာအာနာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွဲနှိမ်နင်းခဲ့တာဖြစ်ပါရဲ့ရှင်